မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးအကောင်းဆုံးဖြေရှားကဗပောင်းဆောင်ကလေလာသုံးသပ်ပြီးကုလသမဂ္ဂအတွင်းမှုချုပ်ထံပြန်လည်တင်ပြဖို့အတွက်တာဝန်ယူထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှော်ရနာဘာဂနာဟာမြန်မာနိုင်ငံကိုတတိယကျင်းခီးစဉ်ဖြစ်ရောက်ရှိနေပါတယ်။သူမဟာရခိုင်ပြည်နယ်အရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလူ့အခွင့်အရေးကိစ္စရပ်တွေကိုလာရောက်လေလာသုံးသပ်နေတာလည်းဖြစ်ပါတယ်။အရင်အထူးကိုယ်စားလှယ်တွေလက်ထက်ကမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့လက်ရှိအခြေအနေကမတူတော့တဲ့အတွက်မစ်ဘာဂနာအနေနဲ့ပို့ပြီးအကြံပေးနိုင်တာတွေရှိလာနိုင်မယ်လို့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကအခုလိုသုံးသပ်ပါတယ်
။အရင်လုံးကကြီးခဲ့တဲ့အထူးကိုယ်စားလှယ်တွေအနေနဲ့ကငင်းချမ်းရေးဆွေးနွေးဖို့ပြိပကသွားဖို့အတွက်လုပ်ငန်းစဉ်မပေါ်သေးဘူး။အဲ့တော့ဝင်ရပြူရခက်တယ်။အခုကတော့ဒီလမ်းကြောင်းတွေကတော့ပေါ်နေပဲ။ရှေ့မလို့တာနောက်မဆုတ်တာအခြေအနေသာဖြစ်နေတဲ့အတွက်ပုံမှန်ပြတ်သူနဲ့ပါဝင်နိုင်မယ်။အချိန်ထဲမှာလည်းအခုလမ်းကြောင်းကိုမပြောက်ဖို့အတွက်အကြံပေးနိုင်တဲ့အရာမျိုးတော့ရှိလာမယ်။ဒါပေမဲ့သူဘယ်လောက်ထိအကြံပေးပေးသူ့ရဲ့အကြံပေးချက်တွေကိုမြန်မာနိုင်ငံအစိုးရအပါအဝင်နိုင်ငံတကာကဘယ်လောက်ထိလေးစားမလဲ။ဒါတွေကမေးခွန်းထုတ်ပြရှိနေသေးပါ။အဓိကတာဝန်ရှိပြီးတော့အရေးပါတဲ့သူတွေအသုံးမှုဖြစ်တဲ့အစိုးရရဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့တက်မတော်ဘက်ကငြင်းငြိမ်းရောမှန်တကယ်မသွားနိုင်ရင်တော့ဘယ်လောက်ထိတောင်းဆိုဒီလောက်ကြီးအရာထင်မယ်မထင်ပါဘူးခင်ဗျာ
။သူမဟာမြန်မာနိုင်ငံကိုတတိယအကြိမ်ခီးစဉ်ဖြစ်အောက်တိုဘာလ10ရက်နေ့ကနေစပြီးတပတ်ကြာရောက်ရှိနေတာဖြစ်ပါတယ်။အရင်အခောက်တွေလာတော့က Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းနဲ့တီးတန့်တွေ့ဆုံခဲ့တာလည်းရှိခဲ့ပါတယ်။အဲ့လိုတီးတန့်တွေ့ဆုံရမှာသူတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းဦးအောင်မျိုးမင်းကအခုလိုမျိုးထပ်ပြောပါတယ
်။နောက်တစ်ခါကျွန်တော်တို့တောင်းဆိုတဲ့ချက်ကတော့ပြိပခဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းတဲ့အခါမှာလက်နဲ့ကင်ပြီးတက်နေတဲ့ဘက်တရီမကဘဲနဲ့လက်နဲ့မကင်မင်းနဲ့ပြိပခရဲ့အကျိုးတွေခံစားနေရတော့သူရဲ့အတန်တွေပါမြင်ဖို့အထူးသဖြင့်အမျိုးသမီးတွေလူငယ်တွေဒေသခံတွေရဲ့အတန်မှာနားထောင်မှုတွေကျွန်တော်တိုက်တွန်းတဲ့အခါမှာသူငယ်နဲ့ဒါကိုလေးလေးနက်နက်နဲ့လက်ခံပြီးတော့လှုပ်ဆောင်မယ်ဆိုတဲ့ကတိပေးခဲ့တာရှိပါတယ
်။မစ်ဘာဂနာအနေနဲ့ကုလသမဂ္ဂရဲ့ယက်တီချက်နဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုညှိနှိုင်းပေးနိုင်တယ်လို့ယူဆတဲ့အတွက်သူမရဲ့မြန်မာပြည်ခီးစဉ်တွေဟာအရေးကြီးတယ်လို့ထင်မြင်ကြောင်းနိုင်ငံရေးလှိလာသုံးသက်သူဦးအောင်သူငင်းကပြောပါတယ
်။သူခီးစဉ်ကတော့အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ကုလသမဂ္ဂဘက်ကလည်းတလောက Human Rights Committee ကနေတော့အစီရင်ခံစာထုတ်လာတာရှိတယ်လေ။နောက်တစ်ခါကျတော့ကုလသမဂ္ဂဘက်ကပြောမှဆိုရင်သူတို့ကဒီစုံစမ်းရေးကော်မရှင်မြန်မာပြည်လာလာမျိုးလိုချင်တယ်ပေါ့နော်။ဆိုတော့အခုချိန်ကြီးကအစိုးရကညင်းလာတယ်။နောက်တစ်ခါကျတော့ဒီအခုအမျိုးသမီးလာတဲ့ကိစ္စမှာလည်းလေစိတ်မှဂျူတဲ့ကိစ္စတွေပါလေကြီးတော့စိတ်ပြီးတော့အလေးထားတဲ့ပုံစံမျိုးမတွေ့အောင်ပေါ့နော်။ဆိုတော့အဲ့လိုအလေးထားတဲ့ရှိတော့သူကတော့ကျွန်တော်ထင်တယ်အရေးကြီးတယ်ဆိုတာကအထူးသဖြင့်တော့ကုလသမဂ္ဂဘက်ကယက်တီချက်နဲ့ကိုမြန်မာပြည်ဘက်ကဒီအနေအထားကိုညှိနှိုင်းပေးနိုင်တဲ့အနေအထားရှိတယ်လို့ယူဆလို့ပါ။
မစ်ဘာဂနာဟာဒီနေ့မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးရခိုင်ရေးကိစ္စတွေမှာကုလသမဂ္ဂအနေနဲ့ကူညီဆောင်ရွက်ပေးနိုင်မှုအခြေအနေတွေအဓိကဆွေးနွေးခဲ့ကြရတယ်လို့သိရပါတယ်။သူမဟာဒီခီးစဉ်အတွင်းလူကယ်ပြန်ပြည်ထောင်စုဝန်ကြီးပြည်ထောင်စုရှင်းနေချုပ်တို့နဲ့လည်းတွေ့ဆုံမှုရှိရဲလို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပြောပါတယ်။
လူပြောင်းဝင်ကြီးလို့ရှင်းနေချုပ်တို့နဲ့တွေ့ဖို့ရှိပါလား။ရခိုင်ပြည်နယ်သွားဖို့တော့ညှိနှိုင်းဆောင်ရွက်နေပါလား။ပြည်နယ်အစိုးရတာဝန်ရှိတဲ့လူတွေပါနဲ့တွေ့ဖို့ရှိပါလား
။ဒါပြင်မစ်ဘာဂနာဟာဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာအရွယ်မရောက်တဲ့ကလေးသူငယ်တွေစစ်မှုထမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ဆက်သွယ်ဆောင်ရွက်နေမှုတွေအတိုင်းမင်ခံပုဂ္ဂိုလ်ဦးစီးပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ကော်မတီဖွဲ့စည်းဆောင်ရွက်နေမှုတွေအပါအဝင်ရခိုင်ပြည်နယ်အရေးကိစ္စတချို့ကိုဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းခဲ့တဲ့လူ့ခွင့်ရေးဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင် FFM အဖွဲ့နဲ့လူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy တို့ကိုမြန်မာနိုင်ငံကပြည်ဝင်ခွင့်ပိတ်ပင်လိုက်ပြီးနောက်ပိုင်း Miss Bagana ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်2018 April လကခန့်အပ်လိုက်တာလည်းဖြစ်ပါတယ်။သူမဟာပြီးခဲ့တဲ့ဇွန်လအတွင်းကလည်းမြန်မာနိုင်ငံကို6ရက်ကြာလာရောက်ခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုတွေ့ဆုံရမှာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေအပေါ်အများလက်ခံယုံကြည်နိုင်လောက်တဲ့စီစစ်အရေးယူမှုမျိုးပြုလုပ်ဖို့လိုအပ်တယ်လို့သူမကထောက်ပြခဲ့ကြောင်းလဲခီးစဉ်အပြီးထုတ်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အခုတတိယကျင်းခီးစဉ်နဲ့ပတ်သက်တဲ့အသေးစိတ်ကိုတော့လာမယ့်အောက်တိုဘာလ20ရက်နေ့မှာကြေညာချက်ထုတ်ပြန်သွားမယ်လို့လည်းသိရပါတယ်ရှင်။